အလုံးစင်သင်ဖြင့်တရားဝဲစားကြမယ်သာသနာတော်နှစ်2564နှစ်ကောဇသက်ကရ1382ခုနှစ်နတ်တော်လှပိကျော်၈ရက်2022ခုနှစ်ဇန်နဝါရီလ6ရက်ဘုရူနေ့ဦးယူလွင် MD ရဝတိဘာတော်ချုပ်လေးဟံမိသားစုတို့ကဦးယူလွင်ဤ63နှစ်ပြည့်မွေးနေ့အမတ်တရကုသိုလ်ဖြစ်ဖြင့်ဆင်းကျမပြုလို့အသည့်ဓမ္မပူဇာအထုဓမ္မတပင်ခန္ဓာ၌ဟောကြားအပ်သောထင်ရှားသည့်ဗုဒ္ဓဥပဒကများအပိုင်းခွန်တရားဒေသနာတော်ဒီနေ့ထူးခြားတဲ့ဥပဒကတွေထဲမှာခုနှစ်ယောက်မြောက်ဖြစ်တဲ့ဟတ္ထိယောသာဩက္ခတနည်းအားဖြင့်ဩက္ကတလို့လည်းခေါ်တယ်။အဲ့ဒီဩက္ခတထေရဲ့အကြောင်းကိုဒီနေ့မှတ်ရမှာပဲ။ဩက္ခတထေကဝေသာလီမျိုးကဩက္ခတထေကတူအခုဟတ္ထိယောသာဩက္ခတထေကတူလို့ဒီလိုမှတ်ရမှာ။ဒီဟတ္ထိယောသာဩက္ခတထေကိုတော့ဩက္ခတလို့လည်းနာမည်ခေါ်တာရှိတယ်။ဒါပေမဲ့ဥက္ကလို့လည်းနာမည်ခေါ်ရပေါ့။သူကလည်းထူးချွန်တဲ့ပုဂ္ဂိုလ်တူပဲ။ယေရှုပြန်လက်ထက်တဲ့အခါမှာထူးခြားတဲ့ဣတရေဘွဲ့တူဖြင့်ယေရှုပြန်ရဲ့ချီးမြှောက်မှုခံရတယ်။သူကဘယ်နေရာမှာထူးချွန်တယ်လဲလို့ဆိုရင်တန်ခါတွေကိုပြုစုလိုကျွေးတဲ့နေရာမှာထူးချွန်တယ်။တော်လူတိုင်းလူတိုင်းဟာတန်ခါးလေးကိုလှူတဲ့တန်းနဲ့ပြည့်စုံတယ်လို့ဆိုပေမဲ့ထူးခြားချက်ကလေးတွေကတော့ရှိလာတတ်တယ်ပေါ့နော်အဲ့တော့သူရဲ့ထူးခြားမှုကပုဂ္ဂိုလ်ပေါ်မှာအာယုမထားပဲနဲ့တန်ခါးဆိုတဲ့စိတ်ပေါ်အာယုထားပြီးတော့ပြည့်စုံတဲ့လူတန်းတက်တာဖြစ်တော့ကြသူကထူးချွန်ရတော့ဖြင့်လူတွေဟာတန်ခါလို့ခေါ်ပေမဲ့လို့ပုဂ္ဂိုလ်ပေါ်မှာဆိတ်ရောက်ကြတာအားရပေါ့နော်ပုဂ္ဂိုလ်ပေါ်မှာဆိတ်ရောက်တယ်သူကတော့အဲ့ဒီလိုပုဂ္ဂိုလ်ပေါ်မှာဆိတ်မရောက်ဖက်နေတန်ခါပေါ်မှာဆိတ်ရောက်တယ်အဲ့တော့တန်ခါနဲ့ပုဂ္ဂိုလ်ဆိုတာကွဲပြားဖို့လိုတယ်တခါတလေဘုန်းကြီးတစ်ပါးကိုလည်းတန်ခါလို့ခေါ်ကြတယ်အဲ့ဒါတော့မမှန်ကန်ဘူးပေါ့နော်တန်ခါဆိုတာအဖွဲ့စည်းရဲ့နာမည်တန်ခါဆိုတဲ့အဓိပ္ပာယ်ကအပေါင်းအစုစုအပေါင်းဖွဲ့စည်းလို့သူတို့ဆိုလို့တယ်တူတဲ့ကိုတပါးတဲ့ကိုတန်ခါလို့မခေါ်ဘူးအများရဲ့နာမည်ဘယ်လိုပေါင်းတာတော့ဆိုတော့တန်ခါဆိုတာဟို association ပေါ့ society တခုရဲ့နာမည်လို့ဒီလိုမှတ်အချင်းသီလနဲ့အယူဝါဒတူညီတဲ့ပုဂ္ဂိုလ်တွေရဲ့အစုအဝေးကိုတန်ခါလို့ခေါ်တယ်အဲတန်ခါဆိုတဲ့စကားလုံးကဒီပြည့်နေရာမှာလည်းသုံးတာပဲဒီဗမာပြည်မှာတော့ဒီပြည့်နေရာသုံးတယ်ဆိုရင်ဟောတော်တော်ထူးဆန်းသွားမယ်ပေါ့နော်တန်ခါဆိုတာအပေါင်းအစုအုပ်အသင်အဖွဲ့ဒီလိုသုံးတာ။ဘာဖြစ်မှာတော့တန်ခါဆိုရင်ဘုန်းကြီးတွေပဲ။စာပေကျမ်းမှာတော့တန်ခါလို့ဆိုတာဘုန်းကြီးတွေပြောတာမဟုတ်ဘူး။တခြားကိစ္စတွေမှာလည်းသုံးတယ်။ပါဠိစာပေမှာတခြားနေရာတွေမှာလည်းသုံးတယ်။ school ဆိုတာလို့ပေါ့နော်။ရေတဲကလူများစုက school ဆိုလို့ရှိရင်ပညာသင်ကျောင်းလို့ပဲသိတာ။ ဒါပေမဲ့ငါးတွေငါးအုပ်ကြီးကိုလည်းစကူးလို့ခေါ်တာရှိတယ်အဲ့လိုအပေါင်းစုတွေကသူ့နာမည်နဲ့သူခေါ်ကြတာယူထပါဠိတွေဆင်းအုပ်ဆိုရင်ယူထလို့ခေါ်တာအဲ့တော့အဲ့ဒါလို့ဟာမျိုးတွေပေါ့နော်အခုတန်ခါဆိုတဲ့အတိတ်ဘက်ကယသဗျာရဲ့တပည့်တော်ကတွေကိုခေါ်တဲ့အခါမှာအယူဝါဒချင်းနဲ့တူညီတယ်ကိုကျင့်သီလချင်းနဲ့တူညီတယ်အယူဝါဒကိုကျင့်သီလအပြင်ပေါင်းစုထားတဲ့အပေါင်းစုတစ်ခုအဖွဲ့အစည်းတစ်ခုလို့သူတို့ဆိုလို့ရပေါ့နော်အဲ့တချို့ကမကွဲတဲ့အခါကျတော့ဘုန်းကြီးတော်ရဲ့လာကပြီတန်ခါတဒေမဆိုအဲ့ဒီပစ္စည်းအဲ့ဒီဘုန်းကြီးနဲ့မဆိုင်တော့ဘူးဖြစ်သွားတယ်တန်ခါတဒေမဆိုရင်အဖွဲ့အစည်းနဲ့ပဲဆိုင်တယ်သူတို့အဲ့ဒီဖုန်ကြီးကတခြားတန်ခါမရှိလို့ဒါသူ့ဟာအဖြစ်သူလည်းတန်ခါတည်းပါရဖြစ်တော့ကြောင်းသုံးမယ်ဆိုရင်လည်းရပါတယ်ဒါပေမဲ့တခြားတန်ခါတွေရှိနေသူသုံးလို့မရတော့ဘူးအဲ့ဒီဖုန်ကြီးကိုလှူတယ်ဆိုလို့ရှိရင်အရှင်ပြားကလှူပါအီးလို့ပေးရမယ်တန်ခါတဒေမလို့ပေးရင်အများပိုင်းဖြစ်သွားတယ်အဲ့တော့အဆိုးလေးတွေလည်းတတိထားဖို့လိုတယ်ပေါ့တန်ခါန္တရဏံကိစ္ဆာမိတန်ခါကိုကိုးကွယ်ပါတယ်လို့ဆိုတဲ့အခါကျတော့အဓိကအရိယတန်ခါတွေကိုရည်စူးတာအရိယတန်ခါတွေရည်စူးတော့အရိယဖြစ်အောင်ချင့်နေတဲ့ပုရုဇဉ်တန်ခါတွေလည်းပါဝင်လို့ဒီလိုပြောလို့ရတယ်နော်ဒီဘက်ကိုဥတည်သွားနေတဲ့ပုဂ္ဂိုလ်တွေကိုလည်းပဲထက်သွင်းပြီးတော့ပြောတယ်အဓိကတော့အရိယတန်ခါတွေလို့အဲ့ဒီမှာတန်ခါလို့ပြောတဲ့အခါမှာတန်ခါကုံမှာနှစ်ပိုင်းရှိတယ်အလိုတရိထားမိကြလိမ့်မယ်။တန်ခါကုံကိုပါရှိအတွက်တဲ့အခါမှာအမတ်တမဲနေတဲ့လူကကိုပါကိုမရေအတွက်တတ်ဘူး။သူနှစ်ပိုင်းခွဲထားတယ်။နော်။သုပတိပန္နောဘဂဝတောသာဝကတန်ကောဒါအချင်းပိုင်းနဲ့ပတ်သက်ပြီးသုပတိပန္နာအဲ့ဒီပိုင်းမှာအရိယပုဂ္ဂိုလ်ဆိုရင်မကထာပုရုဇဉ်အနေနဲ့အဲ့ဒီအထက်မှာပါသွားတယ်အဲ့တော့သုပတိပန္နောကောင်းစွာကျင့်သုံးနေထိုင်တဲ့ပုဂ္ဂိုလ်နိဗ္ဗာန်ရဖို့အတွက်မကန်တဲ့ဉာဏ်အတိုင်းသွားနေတယ်ကျင့်နေတယ်ဆိုပုဂ္ဂိုလ်ဥသုပတိပန္နောဖြောင်းဖြောင်းမမကျင့်နေတယ်ညာယပတိပန္နောနိလန့်တကြကျင့်နေတယ်သာမိစီပတိပန္နောလျောကံအောင်ကျင့်နေတယ်ဆိုအဲ့ဒီပုဂ္ဂိုလ်၄ဦးကဒါမဂ္ဂတံပုဂ္ဂိုလ်၄ဦးလို့ဒီလိုပြောလို့ရတယ်ပေါ့သို့မဟုတ်ပုထုဇဉ်တွေပါဒီထဲမှာအပါအဝင်အဲ့ဒါကိုအလွယ်မှအောင်နောလေးနောလို့ပြောကြတာနော်နောလေးနောသုပတိပန္နောအဲ့ဒါလေးကိုကြည့်ပြီးနောလေးနောသုပတိပန္နောဘဂဝတောသာဝကတံကိုဥသုပတိပန္နောဘဂဝတောသာဝကတံကိုညာယပတိပန္နောဘဂဝတောသာဝကတံကိုသာမိစိတ်ပတိပန္နောဘဂဝတောသာဝကတံကိုဒါကျင့်နေတဲ့ပုဂ္ဂိုလ်တွေအတွက်ပုရုဇဉ်နေပါဝင်ပေါ်တန်ခါကုန်နေမှာကျင့်ဒီတိုင်းကျင့်နေကျင့်တဲ့ပုဂ္ဂိုလ်တွေထဲတာနောက်တခါနောက်ကယောလီယောဆိုတာလာအဲ့ကြတဲ့မှာအရိယတန်ခါတွေအတွက်တည်တန့်ခွဲလိုက်တယ်ယတိရန်သတ္တာရိပုရိသယူဂာနိအထပုရိသပုဂ္ဂလာဒါခုံမဟုတ်ဘူးခုံတော့ကိုပြောတာမဟုတ်ဘူးသတ္တာရိပုရိသပုဂ္ဂလာနိသတ္တာရိပုရိသယူဂာနိယူဂဆိုတာအစုံကိုပြောတာပုရိသယူဂအစုံအစုံဆိုတာသောတပတိမဂ္ဂထံသောတပတိဖလက်ထံနော်သောတပံဖြစ်အောင်ကျင့်နေတဲ့ပုဂ္ဂိုလ်ကသောတပတိမဂ္ဂထံသောတပံဖြစ်သွားပြီဆိုတဲ့အခါကျသောတပတိဖလက်ထံနော်မဂ္ဂထံ၄ယောက်ဖလက်ထံ၄ယောက်အလုံးအရိယ၈ယောက်လို့ခေါ်တယ်အဲ့မှာသတ္တာရိပုရိသယူဂာနိတကယ်ကျင့်နေတဲ့ပုဂ္ဂိုလ်က၄စုံ၄စုံဆိုတာ၈ယောက်ပဲအစုံလိုက်ပြောတာ၄စုံ၄စုံကိုတူးစီခွဲလိုက်တဲ့အခါအထပုရိသပုဂ္ဂလာပုဂ္ဂိုလ်အနေနဲ့ကျ၈ယောက်ဖြစ်သွားတယ်ဟောသောတပတိမေရှားနေတဲ့အခိုက်ကိုသောတပတိမဂ္ဂထဖွေရသွားတဲ့အခါသောတပတိဖလတ်ထမဂ္ဂထာနဲ့ဖလတ်ထလို့မဂ္ဂထာဆိုတာမဲ့အခိုက်တန်မှာတည်ရှိတဲ့ပုဂ္ဂိုလ် ဖလတ်ထဆိုတာဖိုးခိုက်တန်ရောက်သွားပြီတရှိတဲ့ပုဂ္ဂိုလ်လို့တကယ်တော့ပါဆံအနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ဖလတ်ထကြတော့မှသောတပန်တဂရကနာဂယဟန္တာလို့ဒီလိုပြောတာလေးဦးတည်းပဲပြောလို့ရတယ်တကယ်ကတော့မေဃတဆိုတာလေးကမိုးမင်းလေးတစ်ခုပဲမက်ဆေ့ဆိုတာတစ်ချိန်ပဲဖြစ်တာမိုးမင်းမှာအလုံးကိုတူတော့နဲ့တူတော့နဲ့အချိန်ပိုင်းလေးမှာခေါ်လိုက်တာဒါလေးကဘာကြောင့်ခွဲခေါ်တာလို့ဆိုတော့အဲ့ဒီအချိန်ပိုင်းလေးကအကြောင်းတရားဟိုဘက်ကအကျိုးတရားမေဃထဆိုတာမေဃဆိုတာကုသိုလ်ဖလားဆိုတာအကျိုးတရားဝိဘက်အဲ့တော့အဲ့ဒီစိတ်ကလေးမတူညီတာလေးကိုကြည့်ပြီးတော့ဒီပုဂ္ဂိုလ်ကတော့မဲ့အခိုင်မာပုဂ္ဂိုလ်ဒါပေမဲ့သောတပ္ပတိမေဃထပုဂ္ဂိုလ်ကိုလှူဖို့ဆိုတာပုဂ္ဂိုလ်အနေနဲ့တွေးဖို့ဆိုတာခဲရင်တာပေါ့နော်သူကဘာလို့လို့ဆိုစိတ်တည်းဖြစ်တဲ့အခိုင်ကလေးတစ်ခုပဲရှိတာshot moment အလုံးကိုတူတဲ့ moment လေးတစ်ခုပဲ second လို့ဆိုပါဆိုပြောမယ်ဆိုရင်နော် second နဲ့တောင်တူမယ်တစ် second လောက်အချိန်လေးကိုခေါ်လိုက်တာအဲ့တော့ flat ကတော့တသက်လုံးပဲအဲ့ဒီ megatha ပေါ်လာပြီ message ပေါ်လာပြီးတော့သူ့ကိုကိရိတာဆိုင်ရာကိရိတာကိုပယ်လိုက်တဲ့ပဲပြီးတဲ့နောက်မှာတော့သူကပါဆံအနေနဲ့ရှိသွားပြီပေါ့အဲကြတော့ပုဂ္ဂိုလ်အနေနဲ့ရှိသွားအဲ့ဒါကိုဆိုလို့ရရှေ့ပိုင်းကကျင့်နေတဲ့ပုဂ္ဂိုလ်တွေနောက်ပိုင်းကအဲ့ဒီမဲရသွားတဲ့အရိယာရှိရောက်ကိုပြောတာနော်အဲ့ဒါကြောင့်မို့ယတိတံသတ္တာရိပုရိသယုဂာဒီအထပုရိသပုဂ္ဂလာအဲ့ဒီအရိယာပုဂ္ဂိုလ်ရှိရောက်ဟာအဟုနေရောဝိလနဲ့ဒေသကယူလာတဲ့တံမိုးရှိတဲ့ပစ္စည်းကိုလက်ခံလိုက်တဲ့ပုဂ္ဂိုလ်လှူလိုက်တဲ့ပုဂ္ဂိုလ်ပါဟုနေရောတကယ်ကိုဇမလူမျိုးတွေကဣတိအတွက်ဆိုပြီးတော့ထားလေးရှိတယ်ချုပ်နိုင်ငံတွေမှာတော့ရှိပဲမထင်ဘူးနော်ဒီရည်ကြည်မှုကဗမာပြည်ပဲရှိတော့တာဧည့်သည်အတွက်ဆိုပြီးတော့တမြင်ထားတာတချို့ကမစားရမသားကိုတေချာသိမ့်ထားတာဧည့်သည်အဲ့ဒါလိုက်ကြွေးဖို့ဗမာလူမျိုးတွေမှာရှိတယ်အဲ့ဒါတဖြည်းဖြည်းတော့ပျောက်မှာပေါ့နော်အဲ့တခြားနိုင်ငံမှာတော့မရှိတော့ဘူးတရားအဲ့ဒါလိုက်ကြွေးဖို့ဆိုတော့သူတို့ကောင်းတဲ့ရှိကိုရှိမှာဗမာတွေမှာတော့ရှိအဲ့ဒါအတွက်ဆိုပြီးတော့သိတာဘုန်းကြီးကျောင်းနေမှာလည်းရှိတယ်အာဂန္ဓုလိုက်ကပ်ဖို့ဆိုဘုန်းကြီးတွေမစားဘူးအဲ့ဒါငယ်တော့စားခြင်းပဲစားလို့ရမှာအာဂန္ဓုလိုက်ကြွေးဖို့ဆိုပြီးထားအဲ့ဒီမှာလည်းပဲဧည့်သည်တွေလာလို့ရှိရင်ကြွေးဖို့ဆိုပြီးတော့ဒုထားလေးရှိကြအဲ့ဒီဧည့်သည်အတွက် special ထားတဲ့ဟာကိုလက်ခံနိုင်တယ်သူဟာတကယ်ဧည့်သည်ပဲဘာလို့အရိယာပုဂ္ဂိုလ်ဆိုတာတစ်ခေတ်မှာတစ်ခါပေါ်တာ ਉਹ ဖျားပွင့်မှာပေါ်တာဒီပြင်ချိန်မှာပေါ်မှာမပေါ်တာဒါကြောင့်မို့တကယ်ဧည့်သည်ပဲရှားပါတဲ့ဧည့်သည်ဒီပြင်ဧည့်သည်ကပေါ်ဒီဧည့်သည်ကမတ္တမရှားပါဒါကိုပါဟုနေရောအခံမို့ထားတဲ့ပစ္စည်းကိုလက်ခံလိုက်တယ်လို့သူတို့တွေပြောရအဟုနေရောပါဟုနေရောဒက္ခိနေရောရှိစုပြီးတော့လှူတဲ့အလူမျိုးဒါဘသူအတွက်ရှိစုပါတယ်ဆိုပြီးတော့ရှိစုပြီးလှူတဲ့အလူမျိုးလက်ခံလိုက်တယ်ဘာလို့လက်ခံတော့ရှိစုလှူတဲ့အတိုင်းအကျိုးသက်ရောက်မှုဖြစ်လို့အဟုနေရောပါဟုနေရောဒက္ခိနေရောအင်းဇနီကရဏီရောလဲဟုတ်ခြိလိုက်တယ်လဲဟုတ်လေးခြိလိုက်တာနဲ့ပဲခြိညိုသရာစိတ်နဲ့လဲဟုတ်လေးခြိလိုက်တာနဲ့ပဲကောင်းညိုချမ်းသာလေးရနိုင်တယ်အနုတ္တရံပုံညာခိတံလောကတာလောကမှာကုသိုလ်ပြုဖို့အတွက်လဲကောင်းမြေကောင်းတစ်ခုဖြစ်တယ်အဲ့ဒါတော့သိအရေးကြီးတာပေါ့နော်ဒီတန်ခါဆိုတဲ့ပုံမှာကုသကောင်းမှုလုပ်တဲ့ဆိုတာလယ်ဆိုင်ထားတဲ့တူတူပဲအခုခေတ်လယ်သမားတွေကဆင်းရဲနေတာအမှန်လယ်သမားကချမ်းသာရမြန်မာပြည်မှာလယ်သမားချမ်းသာတဲ့နေ့တိုက်ပြည်ချမ်းသာပြီလားမှတ်ပြီလယ်သမားတွေကချမ်းသာရအကျိုးအမြတ်သူတို့လုံးများတာမရှိဘူးတိုးတော့ဒီလန်တကြမဖြစ်သေးလို့လေသမားတွေကဆင်းရဲနေကြတယ်။ဒီလန်တကြဖြစ်ဖို့လိုတယ်။ဘာလို့ချမ်းသာတယ်လို့ပြောတော့ဆိုစပါးတည်းရင်းလိုက်လို့ရှင်တင်းကားတဲ့ရတယ်လေ အမြတ်ဘလောက်ထွက်တော့နဲတာမဟုတ်ဘူးတရက်စီလေးတစည်းလောက်တစည်းလောက်ရင်းပြီးတော့တရက်တစ်ပင်ဆိုင်လိုက်လို့ရှိရင်အတိဝုံးရထောင်းမကရဒါတနည်းလည်းမဟုတ်ဘူးနှစ်စင်အဲ့တော့စိုက်ပျိုးရေးလုပ်ငန်းဟာအကျိုးအမြတ်များတယ်လို့ပြောရမှာပဲဒါပေမဲ့လူတွေကတော့စိတ်ရောင်းဝယ်ကိုပို့သဘောကျမှာပါစိတ်ရောင်းစိတ်ဝယ်တာပုံမြတ်တယ်လို့ထင်မှာပေါ့နော်ဧရှဘလာလို့အစာရတာခေါင်းမလာတဲ့ဘဝမျိုးရောက်လာမယ်။ဟိုတချို့ပုဂ္ဂိုလ်တွေတွက်ကြတယ်လို့ပေါ့။ကဘာကြီးမှာတန်ပေါင်း 9,000 လောက်လူရည်များလာတယ်။ဘယ်နှခုနေ့ကျရင်တန်ပေါင်းဘယ်လောက်ဖြစ်မလဲ။အဲ့ကျရင်ရိတ်ခါဖူလုံးမမဟုတ်တော့ဘူးဆိုတဲ့အချိန်ကျရင်တော့သိလာမှာပေါ့နော်။အဲ့အချိန်မှာရိတ်ခါမဖူလုံးတော့ဘူးဆိုရင်တော့အမှန်တမ်းโอ้กามซีย่าราเกดาชูทมิ้นว่าออมซายายังไม่รู้นี่บ่าวอสามซายายังทุกข์ยอมมาเว้ยดาเตชาเนาะเออกุตุกก้าวมุลุ้ดะเนี่ยมาแล้วเว้ยเลไซดาลุเว้ยอโจอ мян ม้าเด้ลุเปียวดาวอนุตตระปุญญะคิตตันโลกตะปุญญะสรกุตุกก้าวมุคิตตะสรแลมีกุตุไซปิ้วดากุตุลุ้ดาหาอยู่ไส้ถ่านเนี่ยตุ๊ๆเว้ยบาบิโลรู้สึกกะนี่สวาไส้ณเพียงก็สวาไม่ซีไม่ซ่าได้หูกะนี่เตยเป็นไส้ณเพียงก็ไม่ซ่าอย่างหูฐานะก้าวหมู่ลงแต่ปกก็แล้วกะนี่หลู่ณเพียงก็ย่ามาไม่หู้กะนี่หลู่กะนี่ย่ามาไม่หู้บาบิโลรู้สึกอเปนสร้าเฉิงปอกลาออกมั้ยยาติวุรุไล่ป่วนในเฉิงป่วนมั้ยตีได้เฉิงมาตีมั้ยเฉิงอยู่อ่ะကုသိုလ်ကောင်းမှုလည်းပဲအဲ့တည်းပဲအချိန်ယူရတယ်။ဒါနဲ့ကောင်းမှုလို့ရင်ခုချက်ချင်းအကျိုးပေးတာမဟုတ်ဘူး။ကံတရားအချိန်ယူရတယ်။အဲ့လိုချက်ချင်းကြီးသားအကျိုးပေးမယ်ဆိုရင်အကုသိုလ်လည်းဘယ်သူမှလုပ်ရမှာမဟုတ်ဘူး။ဆိုတော့မကောင်းမှုအကုသိုလ်လုပ်လိုက်လို့ငရဲထိုးကြသွားရင်ဒီလူပဲလုပ်ရတော့မှာ။ကုသိုလ်လုပ်လို့ရင်လည်းနတ်ပြည်ရောက်သွားရင်ပဲလူတိုင်းကုသိုလ်လုပ်နေကြမှာပေါ့။အဲ့လိုကြီးတော့မဟုတ်ဘူး။စိုက်ပျိုးတဲ့လူလိုပဲမျိုးစေ့ကျဲထားလိုက်တယ်ဆိုင်တယ်ပြိုးတယ်ဒါအစင်းသိမ်းသွားလို့အပင်ကအသီးသီးပြီးဆိုတဲ့အခါကျတော့မှအကျိုးရကံတရားကလည်းအဲ့တိုင်းပဲအချိန်တန်လို့အကျိုးပေးပြီးဆိုတော့မှသူကဒီအကျိုးကိုခံစားရမှာချက်ချင်းကြီးမခံစားရအောင်ဒါကတော့သဘောတရားဒီတိုင်းမှာပဲစီးပွားလုပ်တဲ့လူတွေလည်းဝေကြေးဒနာရင်းနှီးထားကြရတာပဲလေ investment ဆိုတာရှင်းနေထားပြီးတော့ဒီထက်အရှုံးပေါ်ခြင်းပေါ်သွားသေးတာပြောလို့မရဘူး။ကံတရားကတော့အဲ့လိုအရှုံးမပေါ်တတ်ပါဘူး။သိကြတဲ့ investment ပဲဒါတော့။အကျိုးရပြီဆိုရင်တော့အရှုံးမရှိဘူး။အဲ့တော့ဒါနာကောင်းမှုလုပ်လို့ကတော့ရှုံးမှာမဟုတ်ဘူး။ကိုယ်ခိုင်မြဲသွား။ဒါမှမဟုတ်အကောင်းဆုံး investment ဒီဒီကံတာတော့မှာဟောတာ။ချက်ချင်းကြီးတော့ရမှာမဟုတ်ဘူး။သို့တော့လွဲချော်မှုမရှိတဲ့ investmentတခြား investment တွေကလွှဲချုံမှုတွေအများကြီးဖြစ်နိုင်တယ်ပေါ့နော်ချိန်မှန်းချက်နဲ့ကိုက်ချိန်မှန်းကိုက်အဲ့ဒါကိုရည်ညွှန်းပြီးတော့အနုတ္တရံပုံညာခိတံလောကတာလောကသားတွေအတွက်အကောင်းဆုံးကုသိုလ်ဖြင့်စိုက်ပျိုးထားဖို့အကောင်းဆုံးလဲရပါပဲလို့သူတို့ဆိုလို့တယ်အဲ့တော့တန်ဃာဆိုတာဘုန်းကြီးတော်အရဲကိုပြောတော့မဟုတ်ဘူးတန်ဃာဆိုတာအဖွဲ့အစည်းကိုရည်ညွှန်းတာမြတ်စွာဘုရားရဲ့တပည့်တော်ကတွေအားလုံးကိုရည်ညွှန်းတာအဲ့တော့ပုဂ္ဂိုလ်တစ်ပါးကိုလှူပြီးတော့တန်ခါကိုယီရှုလို့လည်းရတယ်ဒါတော့ဥပမာရဟန်းနေပင်ပင်ပြီးတော့ဆွံ့ကြွေးတဲ့အခါမှာဖရာအမှုရှိတဲ့ဖရာလက်ထက်ကတန်ခါလေးပါယီရှုပြီးကံမေခွေမမတောင်ကနာဥပတကနာတန်ခုပဋ္ဌာနာယတိတံဥက္ခောဂါပတိဟဋ္ဌိကမကောဟဋ္ဌိရွာသာဥက္ခသူချွေဟာတန်ခါကိုပြုစုတဲ့ဥပဒကတွေထဲမှာတော့သူဟာအတော်ဆုံးပဲထိတ်တန်းပဲတော့ပွားမယ်လို့ပြောတာနော်တော့ပွားလို့ပြောလိုက်တာဒီစာရန်နဲ့ပြောတာဖွယ်လေးတစ်ပွဲမဟုတ်စာရန်နဲ့ပြောလိုက်တာအခုတော့သူဟာဒီကိစ္စမှာအတော်ဆုံးပဲတန်ခါကိုပြုစုတဲ့နေရာမှာအတော်ဆုံးပဲလို့ဒီလိုဂုံနုဝိသေသရှိတဲ့ ုက္ခတူချဲအကြောင်းကိုဒီနေ့မှတ်သားရအောင်အခြေခံကတော့သူ့အကြောင်းတွေကတော့များများဆဆမရှိဘူးသာသနာနဲ့ပတ်သက်တဲ့ဟာတခုပဲရှိတယ်သူဟာဝိစီတိုင်းဟဋ္ဌိရွာမှာနေထိုင်တဲ့ပုဂ္ဂိုလ်လို့ဒီလိုတော့သိလို့ရဝိစီတိုင်းဆိုတာထိုခေတ်ကကြီးပွားတိုးတက်တယ်တိုင်းရဲ့နာမည်ကဝိစီအုပ်ဆိုးတဲ့လူမျိုးတွေကလိမ့်ဆွေမျိုးတော်ကဝေသာလီနော်ဝေသာလီမျိုးတော်ဝိစီတိုင်းဒေသကြီးရဲ့ဝေသာလီမျိုးတော်အုပ်ဆိုးတဲ့အဖွဲ့စီကလိမ့်ဆွေလူမျိုးတခြားလူမျိုးတွေမပါဘူးဒါကိုအိုလီကာကီစစ်စတမ်လို့ပြောတာနော်လူမျိုးတစ်မျိုးကနေအုပ်ဆိုးတာသူတို့ခေတ်ကအခုခေတ်မှာတပါတီဟုတ်တယ်ဆိုတော့အဖွဲ့အစည်းတရက်ကအုပ်ချုပ်တယ်ဆိုတော့စနစ်မျိုးပါသူတို့မှာပါလီမန်နဲ့အုပ်ချုပ်ရအဲ့တော့ဝိစီမှာလိမ့်ဆွေလူမျိုးတွေကအုပ်ချုပ်တယ်အဲ့ဒီဝိစီတိုင်းကလည်းကျဲတယ်ဝိစီတိုင်းထဲမှာအခုဟဋ္ဌိဆိုတဲ့ရွာဟဋ္ဌိဆိုတာဆင်းလို့အဓိပ္ပာယ်ရတယ်ဟဋ္ဌိကမမြန်မာလူရောဆင်းရွာပေါ့နော်အဲ့ဒီရွာမှာသူကချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်တူပဲဒီမြတ်စွာဘုရားကအဲ့ဒီမှာဒီဝိစီတိုင်းခီးဒေသစာရီလှဲ့လေရင်ဟဋ္ဌိရွာကိုရောက်ရှိပြီးတော့ဟဋ္ဌိရွာမှာတရင်သုံးတယ်ရွာလို့ဆိုမဲ့ရွာထဲနေတာတော့မဟုတ်ဘူးဟဋ္ဌိရွာအနိပါတ်တော့အုပ်ထဲမှာတရင်သုံးတယ်များဆိုရင်အဲ့ဒီအချိန်မှာရဟန်းတန်ခါတွေကိုမြတ်စွာဘုရားကတရားဟောတယ်တရားဟောရင်ထည့်ပြီးတော့မြတ်စွာဘုရားမိန်ကြားတဲ့စကားလေးကဘာလို့ဆိုလို့ရှိရင်အထာဟိဘိခွေဣစရိယေဟိအဘုတေဟိဓမ္မေဟိသမဏဂတံဥက္ကံဂါပတိဟဋ္ဌိကမကံဒါရိထဆဲဆိုတာယဟန်တို့အဘွယ်ကောင်းတဲ့အကြီးချင်းရှစ်မျိုးနဲ့ပြည့်စုံတဲ့ဟဋ္ဌိရွာတစ်ထေဥက္ကကိုဟုတ်လားအဘွယ်ကောင်းတဲ့အကြီးချင်းရှစ်မျိုးနဲ့ပြည့်စုံတယ်လို့မှတ်သားထားကြအဲ့လိုမြတ်စွာဘုရားမိန့်ပြီးတော့ကြောင်ကနေဝင်သွားတာဒါပဲဟောသွားတာเนาะအဲ့လိုဟောပြီးမြတ်စွာဘုရားကြောင်နေဝင်သွားတယ်အဲ့ဒီဘိသတ်ထဲမှာပါတဲ့ယဟန်တစ်ပါးကနောက်တည့်ရဟဋ္ဌိရွာရဲ့ဆွမ်းအောင်ဝင်ဥက္ကတထေအိမ်ရောက်တဲ့အခါကျတော့ဥက္ကတထေကသူစီလာချက်ကတဲ့အခါမှာအဲ့ဒီအကြောင်းကိုပြောပြတာရကမြတ်စွာဘုရားကဒီလိုမိန့်သွားတယ်ဟဋ္ဌိရောသာဥက္ကတထေဟာအောဝဲကောင်းတဲ့အချက်ရှိချက်နဲ့ပြည့်စုံတယ်လို့ပြည့်စုံတယ်ဆိုတာကိုမှတ်သားထားကြဖို့ယန္တေကိုဒီလိုမိန့်သွားဘူးတဲ့ဘယ်ရှိချက်လို့တော့မြတ်စွာဘုရားဟောတော့ပေါ့အဲ့ဒီမှာဥက္ကတထေကဘာလျှောက်တော့လဲရှင်ဘုရားတဲ့ရသော်ဗျာကဘယ်ရှင်မျိုးကိုရည်ရွယ်ပြီးတော့ပြောတယ်ဆိုတာတော့တပီးတော့မသိပါဘူးတဲ့ဒါပေမဲ့တပီးတော့မှထူးခြားချက်ရှင်မျိုးရှိပါတယ်ဆိုသူကလျှောက်လိုက်တာတပီးတော့မှရှိတယ်ထူးခြားချက်ရှင်မျိုးအဲ့ထူးခြားချက်ရှင်မျိုးကိုသူကတခုစီလျှောက်ပြတယ်တပီးတော့ရဲ့ပထမထူးခြားချက်ကတော့တဲ့တပီးတော့တနေ့သောအခါမှာနာဂဝနလို့ဆိုရဲခိုင်းတော်တော်ဥယျာဉ်ထဲမှာအမျိုးသမီးကချေတဲ့ကောင်များစွာနဲ့ပြုတ်ပွဲစွာထွက်တယ်အယက်သေးစားတောက်စားတယ်ဩမြူတူကခုံနေပေါ့လေရှေးတော့တထေးတွေလှုပ်လိလှုပ်ထားရှိတယ်ကချေတဲ့အမျိုးသမီးဆိုတော့ပတ်ဆက်ပေးပြီးတော့အမျိုးသမီးတွေအများကြီးခေါ်ပါဒီတထေးတွေကသူတို့ရဲ့သားသမီးတွေကိုလည်းပဲအဲ့လို အဖော်ဒီအဖြစ်တထေသမီးတယောက်ဆိုလို့ရှိရင်400 500ရွယ်သူမျိုးသမီးလေးတွေ ਨੇ တထေတွေကပတ်စံပေးပြီးထားတာဒီတိုင်းဩကောသမီးပြေးရသမာဝတီတို့ဆိုရင်တထေသမီးသူ့မပြင်းအောင်လို့ဆိုပြီးတော့သူ့ရဲ့အဖော်တွေ900တောင်ပေးထားအဲ့လိုရှိတယ်အဲ့တော့သွားရင်တို့ကအုပ်စုလိုက်ကြည့်ပဲအဲ့တော့အခုကန့်ချိန်သည်ဆိုတာတွေလည်းအဲ့လိုပဲအုပ်စုလိုက်နေကြတာချွေးမွေးဆောင်းလျှောက်ထားတယ်ဒီဟဋ္ဌိကမဂဋ္ဌိရွာသားတထေးကလည်းပဲခန်းတော်တော်ဥယျာဉ်နဲ့သွားပြီးတော့ကန့်ချိန်သည်တွေနဲ့အယက်သေးစာတောက်စာမူကြီးပြောပါပေါ့နော်လူဆိုတော့တခြားလူဆရာမရှိရင်လည်းပြောစရာရှာတာပဲလေခဏခင်လည်းတူတူပါပဲမထူပါဘူးဗျာခိတားလေးတွေပါလေတွေတီးပြီးတော့သချင်းဆိုကြပြောကြပါကြဒီလိုလုပ်တော့အပြောပေါ့နော်အဲ့ဒီလူကချီတဲ့တွေနဲ့ဥယျာဉ်ထဲမှာသူဟာပြောပြပါပါကားလိုက်သချင်းဆိုလိုက်ကြနဲ့အဲ့လိုနေတဲ့အခါမှာမြတ်စွာဘုရားဥယျာဉ်ထဲမှာမှတ်မထင်မြတ်စွာဘုရားကိုတွေ့လိုက်တာခဝဝေးကတွေ့လိုက်တာမြတ်စွာဘုရားကိုမြင်လိုက်တာနဲ့သူ့စိတ်ထဲမှာကြီးညိုစိတ်ဖြစ်သွားတယ်အယက်မူးကလည်းပြေသွားတယ်တဲ့သူကစိတ်တစ်ခုပြောင်းသွားလို့ရှင်ခရင်ကတော့ယင်မူးနေတာဖျားဟုတ်မြင်လိုက်တာနဲ့သရစိတ်တွေဖြစ်ပြီးတော့အယမှုကလည်းပြေသွားတယ်ပြေသွားတဲ့အခါမှာသူ့ပင်ကိုယ်စိတ်တရီနဲ့သူခေါ်လာတဲ့ကကြီးတဲ့မားတွေကိုကဲမင်းတို့သွားကြတော့သူကဖျားနာသွားမယ်မင်းတို့သွားကြတော့ဆိုပြီးတော့လှုပ်ပြီးသူဖျားကိုစီကိုသွားတယ်အဲ့တော့ပထမဆုံးမြတ်စွာဘုရားကိုတွေးလိုက်တဲ့နဲ့အယက်မူးပြေပြီးတော့သူဟာဖျားပေါ်မှာချင်းညိုစိတ်တွေဖြစ်သွားတာဒါသူ့ရဲ့ထူးခြားချက်ပဲတဲ့ပထမထူးခြားချက်မြင့်မြင့်ချင်းချင်းညိုတရာဖြစ်သွားတယ်တဲ့အဲ့ဒါပထမဆုံးရဲ့သူ့ရဲ့ထူးခြားချက်အယက်မူးလည်းပြေသွားတယ်နော်ချင်းညိုစိတ်ဖြစ်လာတာနဲ့အယက်မူးကပြေသွားတယ်အဲ့တော့မြတ်စွာဘုရားထံသူချင်းကတ်တော်ချင်းညိုစိတ်နဲ့မြတ်စွာဘုရားအနီးကိုရောက်သွားရှောင်းသွားတဲ့အခါမြတ်စွာဘုရားသူ့ကိုတရားဟောတယ်ဖရာရဲ့ထုံးစံအနုဘုဗိခဏလို့ခေါ်တဲ့ဒါနသီလတက္ကကထာလို့ဆိုရဲဒါနသီလဒါနလောရမယ်သီလစောင့်တည်ရမယ်ပြီးရင်နတ်ပြည်နဲ့ချမ်းသာစွာရောက်နိုင်တယ်ဒါပေမဲ့အဲ့ဒီနတ်ချမ်းသာဆိုတာကာမဂုဏ်ချမ်းသာဖြစ်သည့်အတွက်ကြောင့်အပြစ်တွေများပါတယ်။အဲ့ကာမဂုဏ်တွေကနေပြီးတော့လွတ်ကင်းတဲ့ချမ်းသာကပိုကောင်းပါတယ်ဆိုပြီးတော့မြတ်စွာဘုရားကကထာ၅ပါးနဲ့သူ့ရဲ့စိတ်ဓာတ်တွေကိုအာတ္တအာတ္တသေးရောဖြစ်အောင်ဟောပြောပြီးအာတ္တလာတဲ့အခါမှာသစ္စာ၄ပါးဆိုတဲ့တရားဟောတာ။ဥပမာပါနဲ့တူတော့ဆိုရင်အဝတ်ကိုဆေးဆုံးမဲ့ဆေးဆုံးပန်းရိုက်လုပ်ငန်းရှင်ဟာဆေးဆုံးမဲ့အဝတ်ကိုဖြူစင်းနေအောင်အရင်ဖွတ်တယ်ပြီးပြီးအလုံးကြီးဘာညာတွေကင်းစင်ပြီးတော့ဖြူစင်တန်ရှင်းနေပြီဆိုတော့မှသူကြိုက်တဲ့အကြောင်းကိုဆိုတယ်အဲ့ဒီဥပမာတိုင်းပဲမြတ်စွာဘုရားသူ့စိတ်ထဲမှာအယက်မူးတာကအယက်မူးလာတာကလည်းရှိတယ်ပျော်ပါနေတဲ့စိတ်တွေကလည်းရှိတယ်အဲ့ဒါတွေပပျောက်သွားအောင်ရင်ဖြောက်လိုက်တာပဲနော်ကိုယ်စိတ်ကိုစဉ်းစားကြည့်ပျော်ပွဲထလာတဲ့စိတ်တော့အဲ့ဒါတတိယနေမှာပဲသူကနော်အတိမုခခုံနေတဲ့သချင်းဆွေရကထလာတဲ့လူတယောက်ဟာမျက်စိထဲမှာဓာတ်ရီမြင်နေမှာပဲခဏခင်မှာဆိုအဲ့ဒီစိတ်တွေပျောက်သွားအောင်ရှေ့တရားတွေဟောလိုက်တာသူစိတ်ကကမ္ဘောအာယုန်ဒီဘုံမှာပျော်ပါလို့တဲ့စိတ်တွေကရော့ကြသွားပြီတော့မြတ်စွာဘုရားဟောတဲ့တရားတော်ဘုံမှာနာယူခြင်းနဲ့စိတ်တွေထက်သန်လာတယ်အဲ့ဒီအချိန်ကျမှသစ္စာအဲ့တော့အဝတ်ကိုဖြူစင်အောင်လုပ်ပြီးတော့သစ္စာအယောင်ဆိုးပေးလိုက်တယ်လို့ပြော အဲ့ဒီချိန်မှာသူဘာဖြစ်သွားတော့ဆိုတော့တောတပတိမေတောတပတိဖူသကရာဝိမေသကရာဖူအနာဂံထိအောင်ဖြစ်သွားတယ်သူတရားနာဘာကြောင့်ဒီလိုဖြစ်နိုင်တာတော့အချိန်ယူပြီးတော့တရားအမထုတ်ရပဲနဲ့ဖြစ်နိုင်တာတော့ဒါပညာရဲ့အရာဖြစ်တယ်ပညာဆိုတာဟာတမာရီနဲ့လည်းမတူဘူးတခြားတွေနဲ့မတူဘူးသီလနဲ့လည်းမတူဘူးတိရနဲ့မတိတာကန့်နေတာမတိတာပျောက်သွားရင်တိတာရောက်လာတယ်အတိတ်ပဲเนาะတိချင်းနဲ့မတိချင်းအမှန်တမ်းကွာပညာရဲ့ထက်မြက်မှုစွမ်းဆောင်မှုကအမှန်တမ်းကြီးမားတယ်စွမ်းဆောင်တယ်ခက်ခဲတဲ့အကြောင်းအရာတစ်ခုဒီပညာအားနေတဲ့ပုဂ္ဂိုလ်တွေဟာတဏီကုံထိုင်တွေးလေခေါင်းကုတ်ချက်တိုင်းကုတ်ဘာမှဖြစ်မှာမဟုတ်ဘာမှဖြစ်ရမှာမဟုတ်ဘူးအသိပညာရှိတဲ့ပုဂ္ဂိုလ်ကတော့ခေါင်းတော်ကုတ်ဆရာမလို့အဖြေကရှင်းနေသူစိတ်တယ်အဲ့ဒါလိုပဲရသော်ဗျာဟောတဲ့တရားကိုကြည့်လိုက်ရင်အဖြေကသူ့မှာရှင်းသွားတော့သောတပန်တကယ်ကကာမရာဂတွေအပြစ်ကိုမြင်ပြီးတော့ကာမဂုဏ်အာယုံပေါ်မှာတွေ့တာမှုတွေတို့မုန်တိမှုတွေဒါတွေအကုန်လုံးကင်းစင်သွားတယ်အနာဂံဖြစ်သွားတယ်လို့ခေါ်တယ်နာဂံဘဝရောက်သွားတယ်အဲ့ဒီအချိန်ကျမှသူကဗုဒ္ဓံတရဏံကိစ္ဆာမိဆိုဖျားကိုကိုွေတဲ့တရားကိုကိုွေတဲ့တောင်ကိုွေရဲဆိုတဲ့တရဏဂုံကိုနှုတ်မြက်ပြီးဆောက်တည်လိုက်တယ်။နှုတ်မြက်ဆောက်တည်ပြီးတဲ့အခါမှာ၅ပါးသီလဆောက်တည်တယ်။အဲ့ဒီသူ့၅ပါးသီလကကာမိသမိဆာဆရာဝေရမဏိသိခဗရံသမာရိယာမိမဟုတ်ဘဲနဲ့အပြမစရိယဝေရမဏိသိခဗရံသမာရိယာမိဆိုပြီးလုံးဝကိုရှင်းရှင်းလင်းလင်းကာမိသူဆိုတာကတချမ်းပဲရှိနော်ကာမေသူဆိုတာကိုယ်အိမ်တောင်ဘက်နဲ့နေလို့ရတယ်။အပြမစရိယာဆိုတာအိမ်တောင်ဘက်ကိုရှိတော့မတူတဲ့ဟာပေါ့နော်။အပြမစရိယာဆိုတာအဲ့ဒီကိစ္စကိုလုံးဝဖျက်လိုက်တယ်။အဲ့တော့ငါးပါးသီလနှစ်မျိုးရှိတယ်လို့မှတ်တာ။ရိုးရိုးစောင်းတဲ့ငါးပါးသီလကကာမေသူမိစ္ဆာဆိုတာဝိရမဏိစောင်းတယ်။ဒါကိုတော့ပြမစရိယာပင်စမသိခဘုံလို့ဒီလိုခေါ်တယ်။ဓမ္မစရိယကိုအလေးနဲ့ထားပြီးတော့၅ခုမြောက်တကယ်တော့နံပါတ်၅မို့၅ခုမြောက်ပြောတာမဟုတ်ဘူးထူးခြားလို့ဓမ္မစရိယပစ္စမလို့သုံးတာအဲ့တော့ပြောမယ်ဆိုရင်လူငယ်လူရွယ်တွေဟာထီတီလာကိုစောက်တည်လို့ရတယ်အဲ့ဒါကိုကုမာရဓမ္မစရိယတီလာအမျိုးသမီးတွေဆိုကောမာရီဓမ္မစရိယတီလာလို့ခေါ်တယ်အိမ်တော်မရှိသေးတဲ့လူငယ်တွေပဲဖြစ်စေလူလွတ်တွေပဲဖြစ်စေဒီသင်္ခါဘုတ်ကိုဆောက်တည်လိုက်လို့ရှိရင်သူကပိုးတော်မှအကျိုးရှိတယ်နော်ပိုးတော်အကျိုးရှိတယ်ဟိုဟာကအိမ်တော်ရှိတဲ့သူတွေဆောက်တည်တာကာမိသူမိစ္ဆာစာရာဝေရမဏိသိက္ခာပဒံသမားကြီးသူကဆောက်တည်သည်ဖြစ်စေမဆောက်တည်သည်ဖြစ်စေမဟုတ်တာလို့လို့ရတော့အပြစ်ပဲငါဝတိလာကသူကဝရိတတိလာကိုဆောက်ကိုဆောက်အောင်မမဆောက်လို့ရှိရင်အပြစ်ပဲဘာနဲ့ဥမာတူတော့စိတ်နဲ့တူတယ်မီးနဲ့တူတယ်မိရမထိနဲ့ထိရင်လောင်မှာပဲပူမှာပဲရှောင်းကိုရှောင်းမဲ့ဟိုတည်းမလုံးနဲ့စောရကမတက်နဲ့ဒီလိုဆိုလို့ရတယ်နော်တဘာဝကိုရှောင်းရတယ်အဲ့ထင်မဲ့ဗြဟ္မစရိယသိခဘုကိုဆောက်တည်လိုက်တယ်ဆိုတော့ तू ကတော်တော်ထူးခြားသွားကာမိတုမိတ်ဆဆရတဲ့ပုံမြတ်သွားတယ်ပေါ့နော်အဲ့လိုဆောက်တည်လိုက်တာအဲ့ဒါဟာသူ့ရဲ့ဒုတိယမြောက်ထူချချက်တစ်ခုပါတဲ့သူ့ဘဝမှာဒါထူချတယ်အဲ့ဒါလူမြမစရိယသိခဘုတ်ကိုဆောက်တည်ပြီးတဲ့အခါမှာမနေ့ကဥက္ကတထေနဲ့တူတယ်သူကသူ့မှာလဲခုနကတော့ငှားထားတဲ့ကကြည်တဲ့အမျိုးသမီးတွေဖြစ်မဲ့သူ့ချန်ရတယ်သူ့အိမ်တော်ဘက်ကအမျိုးသမီးငယ်ငယ်ငယ်ရွယ်တဲ့အမျိုးသမီးလေးတွေသူ့အိမ်နောက်ဘက်က၄ယောက်ရှိတယ်အဲ့ဒီ၄ယောက်ဘက်ကို၄ယောက်ကိုသူတွေ့ပြီးတော့သွားတွေ့ပြီးတဲ့အခါမှာသူပြောတယ်နှမတို့ဒီနေ့ကစပြီးငါဟာပြမစရိယပစ္စမသိက္ခာပုဂ္ဂိုလ်ဆောက်တည်လိုက်ပြီအဲ့တော့မင်းတို့ဆန္ဒရှိလို့ဒီအိမ်မှာဆက်နေခြင်းလဲနေဒီအိမ်မှာရှိတဲ့ပစ္စည်းတွေမင်းတို့အသုံးပြုနိုင်တယ်လှူတယ်လှူလဲလှူနိုင်တယ်တန်းနိုင်တယ် ခရိုင်းလိုပဲနေကြပေါ့နော်နေနိုင်တယ်အကယ်၍မင်းတို့မိဘအိမ်ပြန်ခြင်းနဲ့ဆိုလည်းပြန်မပြန်ခြင်းမူနောက်အိမ်အောင်ပြုခြင်းနဲ့ဆိုရင်လဲဘသူကိုပေးရမလဲဘသူနဲ့ထိမ်းပြန်ပေးရမလဲဆိုတော့သူပုံမွင့်လည်းလည်းမပေးအဲ့လိုပုံမွင့်နေနေမေးတဲ့အခါမှာသခင်ကသူအမျက်နှိုးဆုံးလို့ပြောမှာပေါ့အကြီးဆုံးလို့ဆိုတာသူ့မျိုးသမီးတွေထဲမှာသူနံပါတ်1ထားတဲ့မျိုးသမီးอ่ะဘယ်မျိုးသားနဲ့အိမ်တော်ပြုသူ့ကိုပေးပါလို့ဆိုတော့ဟောလာသူရေကရားနဲ့ရေလောင်းပြီးတော့တစ်ခါပေးလိုက်တယ်ရေစက်ချပြီးတော့လှူလိုက်တယ်ပေါ့အဲ့ဒီမျိုးသားကိုခေါ်တယ်ခေါ်ပြီးတော့လဝဲလက်နဲ့သူ့မျိုးသမီးကိုကင်ပြီးလက်လက်နဲ့ရေကရားနဲ့ရှေ့သွန်းလောင်းပြီးတော့လှူလိုက်တယ်ပေးလိုက်အဲ့ဒါလို့မိမိရဲ့မြန်နိုးရတဲ့အမျိုးသမီးကိုတခြားယောက်ျားကိုပေးလွေတဲ့အခါမှာသူ့စိတ်ထဲမှာဘာမှအပြောင်းအလဲဖြစ်မသွားဘူးလေဒါလည်းထူးခြားချက်ပဲတမန်လူတွေလုံးနိုင်တဲ့ကိစ္စမျိုးမဟုတ်ဘူးပေါ့နော်တမန်လူတွေလုံးနိုင်တဲ့ကိစ္စမျိုးမဟုတ်ဘူးအဲ့ဒါဟာသူ့ရဲ့သုံးခုမြောက်အာဩဝယ်ထူးခြားချက်ဖြစ်ပါတယ်တဲ့။နောက်လေးခုမြောက်ကတော့သူ့မှာသူ့အိမ်မှာပစ္စည်းဥစ္စာတွေရှိတယ်။အဲ့ဒီရှိတဲ့ပစ္စည်းဥစ္စာတွေတိလာရှိတဲ့ပုဂ္ဂိုလ်တွေနဲ့ခွဲခြမ်းခွဲခြမ်းလှုပ်ထတာသူ့မှာမရှိဘူးတဲ့။ပဲပစ္စည်းကိုလှူမယ်ပဲပစ္စည်းတော့မလှူဘူးပဲပုဂ္ဂိုလ်ကတော့လှူမယ်ပဲပုဂ္ဂိုလ်တော့မလှူဘူးဆိုတော့ခွဲခြားသတ်မှတ်ချက်သူ့မှာမရှိဘူးတဏှီတည်းလှူတယ်ဒါလည်းသူ့ရဲ့ထူးခြားချက်တစ်ခုပဲလေးခုမြောက်ထူးခြားချက်လို့ပြောတာနောက်ငါးခုမြောက်ကြတော့ပါတော့ဆိုရင်ဘုန်းကြီးတစ်ပါးစီသွားရောက်ပြီးတော့ဆိတ်ကပ်မယ်ဆိုရင်ဘယ်ဖုန်းကြီးစီသွားသွားတလေးတစားသွားတယ်တလေးတစားသွားတယ်သွားပြီးအဲ့ဒီဖုန်းကြီးကအဲ့ဒီဖုန်းကြီးကိုတလေးတစားစိတ်ကတ်တယ်မလေးမစားဘယ်တော့မှမစိတ်ကတ်ဘူးတဲ့အဲ့ဒီဖုန်းကြီးကတရားဟောရင်သူလေးလေးစားစားတရားနာတယ်အကယ်၍ဖုန်းကြီးကမဟောဘူးဆိုရင်သူကပြန်ဟောခဲ့တယ်တရားဟောခဲ့တယ်ဘုန်းကြီးတရားမဟောရင်ပြန်သာဟောတော့ကြာကိုကပဲပြန်ဟောခဲ့เนาะဘုန်းကြီးကတရားမဟောဘူးဆိုရင်သူကပြန်ဟောခဲ့ဒါသူ့ရဲ့နံပါတ်5ထူးခြားချက်ပဲဖြစ်တယ်တဲ့နောက်တစ်ခါတန်ဃာတွေကိုသူအိမ်ကိုဆွမ်းစားကြဖို့တန်ဃာကိုပင့်တယ်အဲ့တော့တန်ဃာပင့်တယ်ဆိုတာတန်ဃာလို့ရည်ထွက်တာအနည်းဆုံး၄ပါးဝိနည်းနဲ့ပတ်သက်လာရင်၄ပါးမှတန်ဃာလို့ခေါ်တယ်ပေါ့အဲ့တော့တန်ဃာကိုပင့်တယ်တန်ဃာကိုပင့်တဲ့အခါကျတော့သူနဲ့ပတ်သက်တဲ့နတ်တရားသူ့ကိုကြည်ညိုတဲ့နတ်ဆိုတာအဲရှင်ရှင်လဲယုံမယုံရှင်လဲနေပေါ့လေကိုမမြင်ရတဲ့သတ္တဝါတွေကိုယ့်စီမှာတော့ရှိနေတာတော့သိချရတယ်ပေါ့နော်ရှိနိုင်တာပေါ့ရှိနေတာပေါ့နာကတော့အချွန်တက်နဲ့ကိုပြနေမှာတော့မဟုတ်ဘူးပေါ့။နမရဲဆိုတာလဲအချွန်တက်နဲ့လာပြီးတော့မမှာမှာမဟုတ်တာ။တရားမရဲဆိုတာလဲနော်။တရားမင်းကြီးကကောင်းကင်ကဆင်းလာပြီးတော့လာမမှာမှာမဟုတ်တာ။ကျန်စင်မင်းရဲ့ဝတ္ထုတဲ့တောင်းပါပဲ။ကျန်စင်မင်းကြီးအတော်ထာကပြင်းကြီးကမျက်လို့ဖမ်းမလို့လုတဲ့အခါသူထွက်ပြေးရတယ်ထွက်ပြေးတဲ့အခါအောင်သာဘက်ကိုမြစ်ကိုဖြတ်ပြီးတော့ပို့ပေးတာတန်ခါသေးသားဖာပို့တယ်ပြောတကယ်တော့အဲ့ဒါမင်းမဟာကိရိယာပို့လိုက်တာတဲ့တန်ခါသေးအောင်ဆောင်ပြီးတော့ပို့ပေးတယ်နောက်တော့ပြန်ပြောတယ်အဲ့လိုပဲပေါ့နော်တခါတခါ highway မှာလူသူမနေတဲ့နေရာမှာကားပြက်နေတယ်အဲကိုအတိတယောက်ကရောက်လာပြီးတော့ဘာဖြစ်တာလို့ဆိုလာကူသွားတယ်ကြုံရတယ်ခါတယ်လေအဲ့ဒါလေဒါနမ်မာတာပဲပေါ့နော်နမ်မာတာပဲပေါ့ ဒုက္ခီသွားတဲ့အခါမှာလည်းပဲဒါမျိုးအကူညီမဲ့လူပေါ်လာတာဒါနတ်မတယ်လို့ခေါ်တာအဲ့တော့သူ့ကိုသူ့အပေါ်မှာခင်မင်နဲ့နတ်တွေကသူ့ကိုဘာလာပြောတော့ဆိုတတိယတဲ့ပင့်ထားတဲ့တန်ခါတွေကဘယ်ဘုန်းကြီးကဥပတောဘာကဝိမုတ်တယဟန္တာဥပတောဘာကဝိမုတ်တယဟန္တာဆိုတာစံလေရတယ်ယဟန္တာလည်းဖြစ်တယ်အကျဉ်းချုပ်ပြောမယ်ဆိုရင်နော်စံလေရတယ်ယဟန္တာလည်းဖြစ်တဲ့ပုဂ္ဂိုလ်ဥပတောဘာကဝိမုတ်တယဟန္တာကြီးလို့ပြောတယ်နောက်တတိဘယ်ကိုတော်ကတော့ပညာဝိမုတ်တယဟန္တာကြီးပညာဝိမုတ်တဆိုတာစံတော့မရဘူးသို့တော်အသိပညာဝိပဿနာတရားကျင့်ကြံကြိုးကိုအထောက်ပြီးတော့ယ ahanan ဖြစ်သွားတဲ့ပုဂ္ဂိုလ်ပညာဖြင့်ကိလေသာကလွတ်တဲ့ပုဂ္ဂိုလ်နောက်တတိပင့်တဲ့ဘုန်းကြီးတွေကဘယ်ကိုယ်တော်ကဖြင့်ကာယတက္ခိဆိုတဲ့အရိယာပုဂ္ဂိုလ်ဖြစ်တယ်ကာယတက္ခိဆိုတာပထမဇန်ရပြီးတော့နောက်တရားဓုတရားမြတ်ရတဲ့ပုဂ္ဂိုလ်ဇန်အရင်ရပြီးတော့မှအဲ့ဒီဇန်ကနေတဆင့်နောက်ဘက်ဖို့ဒီဘောင်ရတဲ့ပုဂ္ဂိုလ်အဲ့ဒါကာယသက်ခိလို့ဒါတော့အကျဉ်းချုပ်ပဲမှတ်တာပေါ့နော်။နောက်နံပါတ်၄ကဒိဋ္ဌိပတ္တာဆိုတာ။အသိဉာဏ်နဲ့အမှန်မြင်ပြီးတဲ့နောက်တရားဓုတရားမြတ်ရတဲ့ပုဂ္ဂိုလ်ဒိဋ္ဌိပတ္တာ။နောက်တတဝိမုတ်တ။ယုံကြည်ကျေတရာဆွမ်းအားနဲ့ကိရိတာအနေပြီးတော့လွတ်သွားတဲ့ပုဂ္ဂိုလ်။နောက်ပုဂ္ဂိုလ်တူကတော့ဓမ္မနုဒ္ဓရီလို့ခေါ်တယ်။ဓမ္မနုဒ္ဓရီဆိုတာပညာစွမ်းအားနဲ့တတ္တပတိမဂ္ဂထံရောက်သွားတဲ့ပုဂ္ဂိုလ်ပညာကဥဆောင်သွားတယ်သူတရားထုတ်တဲ့ကောင်မှာပညာဥဆောင်နောက်ပုဂ္ဂိုလ်တူကတော့တတ္ထာနုဒ္ဓရီတရားတရားကဥဆောင်သွားတယ်တရားတရားကနေဥဆောင်ပြီးတော့မဖြစ်နေပါဘူးရသွားတယ်လို့သူတို့ဆိုလို့တယ်တရားတရားလေးနဲ့တင်မဖြစ်နေပါရတာလို့ပြောတာမဟုတ်ဘူးဝိပဿနာတရားထုတ်တဲ့ကောင်မှာတရားစွမ်းအားကချီးပြီးတော့တရားစွမ်းအားနဲ့တရားစွမ်းအားကရှေ့ဆောင်ပြီးပဲကရှိပါနဲ့သွားတာကြီးပဲကုန်တော့နော်ပညာအားရှေ့ဆောင်သွားတာရှိတယ်တရားရှေ့ဆောင်သွားတာရှိတယ်တရားဓုတရားမြတ်အဲ့လိုရကြတယ်အဲ့ဒါလိုအရိယပုဂ္ဂိုလ်တွေ9မျိုးပေါ့တရားအမျိုးအစားနဲ့ခွဲလိုက်တဲ့က9မျိုးအဲ့တော့သူပင့်ထားတဲ့တန်ခါတိတ်တွေကနေပြီးတော့တထေးဥလာပြောတာတထေးပင့်ထားတဲ့ဘေကိုရောကဘေယဟန္တာဘေကုရောကပါနဲ့ဆိုပြီးတော့ဒါယဟန္တာတွေရဲ့ခုန်တူးဝိသေသတွေဖော်ထုတ်ပြီးတော့ပြောတာခုခေတ်ဆိုရင်တော့အဲ့လိုပြောဘေကုရောကအက္ကမပဏိတဘေကုရောဒါပဲပြောမှာပေါ့အဲ့ဒါလို့ဘေကုရောဘာယဟန္တာဘေကုရောကဘယ်လိုရချင်းရှိတယ်ဆိုတာပြောတယ်အဲ့ဒါဒီမကဘူးသူကပြောတာဘေကုရောကတော့သီလရှိတယ်ဘေကုရောကတော့အကျင့်မကောင်းဘူးသီလမရှိဘူးသူမျိုးစုံလာပြောတာသူပင့်ထားတဲ့ဘုန်းကြီးတွေဘယ်ဘုန်းကြီးကတော့ကောင်းတယ်ဘယ်ဘုန်းကြီးကမကောင်းဘူးねဆိုတာအဲ့ဒါပါပြောအဲ့ဒါလို့ပြောလိုက်တဲ့အခါမှာတဲ့သူစိတ်ထဲမှာဒီဘုန်းကြီးတော့နည်းနည်းလှူမယ်ဒီဘုန်းကြီးများများလှူမယ်လို့ဒီစိတ်ပဲဖြစ်ဘူးတဲ့တန်ခါဆိုတဲ့အနေနဲ့တညီတည်းပဲလှူတယ်ဟောဒီကိုတော့အကျင့်မကောင်းဘူးဆိုလဲဒီကိုတော့မလှူဘူးလို့ဒီလိုစိတ်မဖြစ်ဘူးအဲ့ဒါစိတ်ထားတတ်ပုံလေးကိုတည်တယ်တန်ခါကိုသူကရည်ရှူတာလေပုဂ္ဂိုလ်ရည်ရှူတာမဟုတ်ပုဂ္ဂိုလ်ကသာကောင်းမကောင်းရှိတာတန်ခါကျတော့ကောင်းမကောင်းမရှိအဲ့တော့ဒီလိုစိတ်ဓာတ်မျိုးထားနိုင်ဖို့ဆိုတာအမှန်တမ်းအရေးကြီးတယ်နော်တန်ခါလို့ပြင့်ပြီလို့ရှိရင်တော့အကျင့်ကောင်းတဲ့ကိုရောပဲဖြစ်ဖြစ်အကျင့်မကောင်းတဲ့ကိုရောပဲဖြစ်ဖြစ်စိတ်ထားတတ်နေရမယ်ကိုကနော်သူမကောင်းရင်သူ့အပိုင်းကမကောင်းတာကိုယ့်ဘက်ကကောင်းနေဖို့လိုတယ်သူဆွလို့တာပေါ့အဲ့တော့ဒီဥက္ကသတိကအခုလို့သူ့ကိုလာပြီးတော့နတ်တွေကနေပြီးဒီကိုရောအတိလားရှိတယ်ဒီကိုရောအတိလားမရှိဘူးဒီကိုရောတော့ဘလို့ကုံသူဝိသေသတွေရှိတယ် ਨੇ လာပြောရင်တော့မှသူစိတ်ကွက်တာမရှိဘူးတဲ့တညီတည်းပဲလှူတယ်ဒီကိုရောတော့မလှူဒီကိုရောတော့နည်းနည်းလှူမယ်ဟိုကိုရောများများလှူမယ်ဆိုတော့သူစိတ်ထဲမှာမရှိဘူးတဲ့အဲ့လိုတန်ခါဆိုတဲ့အနေထားတမစိတ်တော့ဟာဒေမိတဲ့စိတ်တူတူထားပြီးလှူနိုင်တယ်စိတ်ဟာညီညီများထားနိုင်တယ်လို့ပြောအဲ့ဒီစိတ်ထားဖို့ကတော်တော်ကိုအရေးကြီးတယ်ခင်ဗျ။နော်။လူတွေမှာစိတ်ထားတတ်တယ်ဆိုတာသ ပြည်ပြည်ကြီးနဲ့စိတ်ထားတတ်ဖို့အမှန်တမ်းခဲနေချောတော့လွယ်တယ်လို့ထင်တယ်မလွယ်ဘူးဘယ်လိုလုပ်ပြီးတော့အလုံးကိုတညီတဲ့စိတ်ထားနိုင်မလဲမထားနိုင်တော့ဘူးတမန်ပုဂ္ဂိုလ်တွေသူကတော့အဲ့လိုစိတ်ထားပြီးတော့လှူပါတယ်တဲ့လှူတဲ့နေရာဒါသူ့ရဲ့6ခုမြောက်အာဟောဝေကိုရည်ချင်းတစ်ခုပါပဲနောက်တစ်ခုကလက်နတ်တွေနဲ့ပတ်သက်တယ်ကျောဆောပြေဟောတဲ့တရားကိုနားတဲ့အခါမှာနတ်တွေကမျက်နှာလို့အာရသူ့လာပြောတယ်ဘုရားဟောတဲ့တရားဟာတွက်ခါတာအမှန်တိုင်းဟောတာလို့လာပြီးတော့သူ့ကိုပြောကြတယ်ပြောတဲ့အခါမှာသင်တို့ပြောသည်ဖြစ်စေမပြောသည်ဖြစ်စေငါကိုယ်တိုင်မျက်စောပြေဟောတဲ့တရားဟာမှန်ကန်တဲ့တရားဆိုတာငါကိုယ်တိုင်သိတယ်လို့နတ်တွေနဲ့စကားပြောရတယ်နတ်တွေနဲ့သူကအတူတကွဆုံတွေ့ရတယ်ဆိုပြီးတော့သူစိတ်ထဲမှာဘဝင်မြင့်တာတခါမှဖြစ်ဘူးတဲ့။ဩခုခေတ်ဆိုရင်နတ်ကတော်ကနေတဆင်ပြောတဲ့တော့ဘဝင်ကမြင့်ရင်မြင့်တော့အတူကြိုင်နတ်တွေနဲ့တွေ့တယ်ဘဝင်မမြင့်ဘူးသူတို့ဆိုလို့တယ်အဲ့ဒါကဒီခုနှစ်ခုမြောက်အာဟောဝေပဲတဲ့သူရဲ့ရှစ်ခုမြောက်ကျတော့ဘာပြောလို့ဆိုအကင်ပြည့်မြတ်စွာဘုရားပြိဋိဘမဆန်းခင်မြတ်စွာဘုရားတဲ့အရင်သူဘဝအဆုံးသက်သွားပြီဆိုရင်တော့မြတ်စွာဘုရားကသူ့အကြောင်းပြောလိုက်မယ်တဲ့ဟဋ္ဌိရွာသားဥက္ကမှာကာမဘုံပြန်လာစေတန်ရောစဉ်သူ့မှာမရှိတော့ဘူးလို့ပြောလိုက်မယ်တေချာဘောပြောမယ်အဲ့ဒါသူ့အနာဂတ်ဆိုတာဖော်ပြတာပေါ့နော်ကာမဘုံကိုပြန်လာနိုင်ဖို့ရအတွက်အကြောင်း၅မျိုးရှိတယ်တန်ရောစဉ်၅မျိုးရှိတယ်ကာမရာဂကာမအာယုန်နေနဲ့ပတ်သက်ပြီးတော့တွေ့တာမှုပြာပါရဒေါသအဲ့တန်ရစဉ်နှစ်ပါးရဲ့တက္ကရာဒိဋ္ဌိလို့ဆိုတဲ့ခန္ဓာ၅ပါးကိုအတ္တလို့ရှုမြင်တဲ့တန်ရစဉ်ရဲ့သီလပရပရမတ္တမမှန်ကန်တဲ့အကျင့်နေနဲ့တန်တရားဟောကလွတ်နိုင်တယ်လို့ယူဆတဲ့အစွဲလမ်းဝိသိကိစ္စဖရာတရားသံဃာနဲ့ပတ်သက်ပြီးတော့မဆုံးဖြတ်နိုင်တဲ့တန်တရားအဲ့ဒီတရားစဉ်၅မျိုးသူမှမရှိဘူးမရှိသည့်အတွက်ကြောင့်ကာမဘုံနဲ့ဆက်ပြတ်တယ်လို့ပြောတာသူကအဲ့ဒီတရားစဉ်၅မျိုးမရှိတော့ဘူးမရှိတော့သူမှရှိတာကဥဒ္ဓံပါကိယတရားစဉ်အထက်တရားစဉ်၅မျိုးတော့ရှိသေးတယ်ရူပရာဂအရူပရာဂမာနဥဒိစ္စအဝိစ္စာအဲ့ဒါတော့ယဟန္တာဖြစ်မှပြောင်းမှာအနာဂတ်မှာအဲ့ဒီရူပရာဂဆိုတဲ့ရူပဘုံကိုတွေ့ပြမဘဝကိုတွေ့တာမှုအရူပရာဂဆိုတဲ့အရူပပြမဘုံကိုတွေ့တာမှုမာနဆိုတာရှိတယ်ဥဒိစ္စဆိုတာရှိတယ်အဝိဇ္ဇာဆိုတာရှိတယ်အဲ့ဒါတော့အရှင်းမပြတ်သေးဘူးတဲ့အဲ့ဒီဥဒ္ဓံပါကိယသံဃာရှင်၅မျိုးတော့သူမှရှိကြတယ်အဲ့တော့မြတ်စွာဘုရားကပြောလိုက်မယ်သူကသာအရင်ဆုံးသွားလို့ရှင်ဟဋ္ဌိရွာသားဥက္ကဟာဒီကာမဘုံကိုပြန်လာနိုင်စရာအကြောင်းမရှိဘူးပြန်လာနိုင်တဲ့တန်ရောစဉ်သူ့ကလုံးဝမရှိဘူးလို့ပြောလိုက်ပဲဒါဟာတပည့်တော်ရဲ့ရှစ်ခုမြောက်အာဟောဝေထူးခြားချက်ပါပဲလို့အဲ့လိုပြောတော့အဲ့ဒီယဟန်ကသူ့အိမ်မှာဆွမ်းမဖုံးပေးပြီးကြောင်းပြန်သွားတဲ့အခါမြတ်စွာဘုရားကိုဒီအကြောင်းတွေကိုရှောက်ပြတာရှောက်ပြတော့မြတ်စွာဘုရားကတာရုခေါ်တယ်ဟုတ်တယ်ဟုတ်တယ်သူပြောတာတွေမှန်တယ်သူပြောတာလေမှန်တယ်ငါပြောချင်တာလဲအဲ့ဒီရှစ်ချက်ပဲအဲ့ဒါကြောင့်မို့လို့ဥက္ကဟဋ္ဌိရွာသားဥက္ကတထေးဟာအခုပြောခဲ့တဲ့ဒီအမွေရှင်မျိုးနဲ့အီချင်းရှင်မျိုးနဲ့ပြည့်စုံတယ်လို့ယဟန်တွေကိုမှတ်သားဖို့မြတ်စွာဘုရားကအတည်ပြုပြီးတော့ပေးတယ်ပေါ့နော်အဲ့တော့ဒီတထေးနဲ့ပတ်သက်တဲ့သူနဲ့ပတ်သက်တဲ့သုတ်တန်ကတော့ဒီသုတ်တန်တစ်ခုပဲရှိတယ်။တခြားသုတ်တန်นี่မရှိဘူး။သူဟာခုနပြောတာလိုပဲတန်ခါနဲ့ပတ်သက်လာလို့ရှိရင်စိတ်ကွက်တာမဖြစ်ဘူး။တန်ခါဆိုတဲ့တန်ခါကုန်ကိုအာယုံပြုပြီးတော့ထားနိုင်တယ်။မြတ်စွာဘုရားကလည်းဟောတာရှိတယ်။နောင်အနာဂတ်ကြလို့ရှိရင်နဲ့ယဟန်တန်ခါခေါင်းဆိုတာရှာပါတော့လိမ့်မယ်ကိုချင်းတိလာမကောင်းတဲ့ပုဂ္ဂိုလ်တွေဟာ တင်္ကေတလေးအနေနဲ့ဘုန်းကြီးဆိုပြီးတော့တင်္ကေတလေးအနေနဲ့လက်ရင်းကိုသင်္ကန်းစာစီးထားတယ်ပေါ့ကာတဝခန္ဓာလို့စားတယ်မှာလို့ဆိုတယ်ခတရုကောင်းရတဲ့အလွဲတွေပျက်စီးသွားပြီးတော့ယဟန်တုယဟန်ရောက်ပေါ့နော်အဲ့ဒီလိုပုဂ္ဂိုလ်မျိုးဒီခေတ်ရောက်သွားရင်တော့မားတယ်တန်ခါကိုရည်စူးပြီးတော့အဲ့ဒီပုဂ္ဂိုလ်မျိုးလှူမယ်ဆိုလို့ရှိရင်ခုနအနုတ္တရပုံညာခိတံလောကတာအရာအကျိုးကျေးဇူးတွေအများကြီးရနိုင်တယ်ဘာလို့ဆိုသူရည်စူးတာတန်ခါကိုတော့တန်ခါကိုရည်စူးနိုင်မယ်သို့သောရည်စူးနိုင်မို့ဆိုတာလွယ်သလားဆိုခက်သလားဆိုခက်တယ်လွယ်မလွယ်ဘူးမကောင်းမှသိပြီးတော့လှူနိုင်ဖို့ဆိုတာပထမခဲနေနော်ဘာမှခဲနေအဲ့တော့သူ့မှာအဲ့ဒီအာသချက်ရှိတယ်ဒီတစ်ထေးမှာအဲ့ဒီအာသချက်ရှိတယ်ဘယ်ကိုရောတော့ကျင့်ကောင်းတယ်ဘယ်ကိုရောတော့ကျင့်မကောင်းဘူးဆိုပြီးနတ်တွေကလာပြောတာတောင်မှပဲစိတ်ကွက်မသွားဘူးစိတ်ကွက်မသွားဘဲနဲ့ဓာန်တူညီမြသူကလှူနိုင်တယ်အဲ့ဒီအရေးချင်းဟာနဲတဲ့အရေးချင်းမဟုတ်ဘူးစိတ်ကိုဆောက်တည်နိုင်တဲ့အရေးချင်းဒီအရေးချင်းဟာသူ့အတွက်ကြီးမားတဲ့အရေးချင်းတစ်ခုပဲလို့သူတို့မှတ်။စိတ်ကိုစောင့်တည်နိုင်ဖို့ဟာသိအရေးကြီးတယ်လို့သူတို့ဆိုလိုတာပေါ့နော်။အဲ့တော့ကုသိုလ်ရဖို့ဆိုရလဲဒီစိတ်ထက်တက်ဖို့အကုသိုလ်ဖြစ်တယ်ဆိုတာကောင်းတာလုပ်ပြီးအကုသိုလ်ဖြစ်တဲ့ပုဂ္ဂိုလ်တွေလည်းအများကြီးရှိတယ်။လုပ်တာတော့ကောင်းတာလုပ်တာပဲအကုသိုလ်ဖြစ်သွား။စိတ်ထားမတက်လို့ရှိရင်အကုသိုလ်ဖြစ်သွားနိုင်တယ်ပေါ့။စိတ်ထက်တက်ဖို့ဆိုတာအမတမအရေးကြီး။စိတ်ထားနဲ့ပတ်သက်ရင်ကနအလူတန်းနဲ့ပတ်သက်လာတဲ့အခါကျတော့ဒါနကောင်းမှုပြုတဲ့အခါမှာအလူဝတ္ထုရှိတယ်အဲကိုယ့်ရဲ့တရားတရားရှိတယ်လှူစရာရှိတယ်နောက်အလှူခံပုဂ္ဂိုလ်ရှိတယ်အဲမဲ့တရားတရားကအရင်ကောင်းတယ်လှူစရာလည်းရှိတယ်သို့သောအလှူခံပုဂ္ဂိုလ်ကြည့်ပြီးတော့စိတ်ကွက်သွားတတ်တယ်အလှူခံပုဂ္ဂိုလ်ကကိုမဟုတ်ဘူးလေကိုယ်လည်းထိမ့်သိမ့်လို့ရတဲ့ပုဂ္ဂိုလ်မဟုတ်ဘူးအဲ့ဒီမှာစိတ်ထတတ်ဖို့အမတမအရေးကြီးတယ်လို့ပြောတာအဲ့တော့မြတ်စွာဘုရားကဒါနကောင်းမှုနဲ့ပတ်သက်ပြီးတော့ဟောတာလည်းရှိတယ်အလူကံပုဂ္ဂိုလ်နေရာမှာဘယ်လိုအစာမျိုးပဲဖြစ်ဖြစ်တိရစ္ဆာန်တကောင်းကိုတကယ်စိရဏတန်တန်နဲ့ကျွေးမွေးဆောင်ရှောက်လို့ရှိရင်နဲ့အဲ့ဒီကုသိုလ်ကအစတရားကျိုးပေးတယ်အစတရားဆိုတာဘဝတရားကိုပြောတာမဟုတ်ဘူးနော်တချို့ကလို့ထင်နေတယ်အစတရားဆိုအစတရားဆိုမြောက်လိုက်တာကိုပြောတာတရိစ္ဆာန်တကောင်ကိုစေရဏတန်တန်နဲ့ကျွေးမွေးဆောင်းလျှောက်လိုက်တဲ့ကုသိုလ်ဟာအဲ့ဒီကုသိုလ်ကအကျိုးပေးပြီဆိုရင်ကို့မှာအစတရားဆိုကိုကကျွေးတာတခါအစတရားမများလို့မူလားမေးကြရရှိတယ်ဖြစ်နိုင်ရဖြစ်နိုင်ရလားဆိုဖြစ်နိုင်မဖြစ်နိုင်တရသီးဆိုင်တဲ့ဥပမာပဲကြည့်ကိုယင်းလိုက်တာတရစီလေးတစီပဲယင်းနေအဲ့ဒီတရပင်လေးတပင်အစီလေးတစီကိုစိုက်လိုက်လို့ပေါက်လာတဲ့တရပင်ကအသီးဘလောက်သီးမလဲနော်ဒီရုပ်ဝတ္ထုဘိုင်းကတောင်မှဖြစ်နိုင်တယ်ဆိုရင်နံဘိုင်းကဘလို့လုတ်ပြီးမဖြစ်နိုင်ပဲရှိမလဲနော်ဖြစ်နေရသော်ပြဟောတာတွေအဲ့ဒါဖြစ်တယ်ဆိုတာအဲ့ဒါပြောလို့စိတ်ပိုင်းဆိုင်ရာရဲ့ဒီကြီးမားတဲ့ဟာကစိတ်ထက်ရဲ့စွမ်းအားအဗဓမ္မကြီးမားတယ်လို့ဆိုတာအလုံးဟာစိတ်နဲ့ဖန်ဆင်းထားကြတာပါလေဘာလို့လို့စိတ်ပဲကုတရားဝဲလို့တယ်ဆိုတာစိတ်ပဲစိတ်ရှိလို့ပဲစိတ်ကဥဆောင်တာတရားသွားနာမယ်ဆိုတာလည်းစိတ်ကဥဆောင်တာစိတ်မပါရင်ဘာမှလုပ်လို့မရဘူးတဲ့အဲ့တော့တရိစ္ဆာန်တကောင်ကိုကြွေးရင်စတရားတဲ့လူဒုတ်သီလဒုတ်သီလဆိုငါးပါးသီလတော့မလုံနဲ့ခိုးဆိုးနေတဲ့လူတယောက်ကိုစာကြွေးမယ်ဆိုရင်အစတထောင်ဘာဖြစ်လို့တရိစ္ဆာန်နဲ့လူကတာတော့ဆိုခုနအုံနောက်နော်မြေနဲ့ပြောမယ်ဆိုလို့ရှိရင်တရိစ္ဆာန်တကောင်ကအိုးจัตติจัตติโกมีเนี่ยอลาตระนตุ သူမှအရေးချင်ဘာမှမရှိသည့်အတွက်ကြောင့်ဇတိကုံနဲ့တူတယ်လူကြတော့လူလို့သိတယ်အသိဉာဏ်ရှိသည့်အတွက်ကြောင့်သူကြတော့မြေကောင်းနဲ့ဩဇာကောင်းနဲ့မြေနဲ့သွားတူနေပြန်အကောင်းဆုံးမြေတော့မဟုတ်သေးဘူးအဲ့တော့မြေပေါ်မှာဒီအစိတ်လေးတစ်စိတ်ကိုဇတိကုံမြေပေါ်မှာဆိုရင်အစတရားလောက်ပဲရအဲ့ဒီကောင်းတဲ့မြေပေါ်မှာဆက်လိုက်မယ်ဆိုရင်အစတထောင်ဒီလိုဆိုလိုတာနော်မြေကောင်းကောင်းတော့ထွက်နောက်တစ်ခါသီလရှိတဲ့ပုထုဇဉ်ပုဂ္ဂိုလ်တယောက်ကိုလှူမယ်ဆိုရင်အစာပေါင်းများစွာလေဟုတ်တယ်ဗောတဲစီတွေတစီစိုက်တာဓမ္မပဲတနေ့ကိုအသီးတစ်ထောင်လောက်သီးနေတယ်ဆိုရင်ဆယ်နေ့ဆိုနေတာမဟုတ်ဘူးနေ့တိုင်းသီးပါပဲလေအဲ့တော့ရတာနေတာမဟုတ်ဘူးနဲ့ကိုရင်းတာနည်းနည်းလေးပဲစပါးလေးတရင်ချင်းလေတင်းတရားထွက်တယ်ဆိုနေတာမဟုတ်ဘူးအဲ့လိုမျိုးလူပဲကုသိုလ်ကောင်းမှုဟာကိုပြချမ်းသာသွားတယ်လို့သူတို့ဆိုလို့တယ်အဲ့ဒီပုံမှာစိတ်ဆွမ်းအားမှန်ကန်တဲ့ပုံကိုကြတော့ထီးတဲ့ဒီပို့ပြီးတော့ကျိုးပြုတ်နိုင်တယ်တချို့ကပုံကိုရွေးလို့ရှိတယ်ပုံကိုကြီးမှပုံကိုကမြတ်စွာဘုရားလည်းဟောပါတယ်ပုံကိုရွေးဖို့ဟောပါတယ်သို့သောပါရမီဒါနတွေကြတော့ပုံကိုမရွေးပေမဲ့လှူတယ်ဆိုတာဘသူကအဓိကလဲလို့ဆိုရင်ကိုကအဓိကလှူတဲ့ပုဂ္ဂိုလ်ကအဓိကကြတယ်ဘာလို့လို့ဆိုရင်တရားတရားတို့လှူတာတော့ကိုယ်ရင်ထဲမှာဖြစ်တာလေကိုပုဂ္ဂိုလ်က object ပဲအာယုပြုရပဲဖြစ်တယ်သူကအကျိုးပေးတာမဟုတ်ဘူးလေအသတိထားပေါ့အာရမဏပစ္စယောအာရမဏပစ္စယောဆိုတာအလှူကံပုဂ္ဂိုလ်ကလည်းအာရမဏပစ္စယောအလှူဝတ္ထုကလည်းအာရမဏပစ္စယောအဲ့ဒီအာရမဏပစ္စယောကိုအာရုံပြုတဲ့စိတ်လေးကလှူတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှဖြစ်တာအဲ့ဒါအဓိကကြားနော်အဲ့တော့ကိုယ်ရင်ထဲကစောက်တည်နိုင်မဲ့ဆိုလို့ရှိရင်စာပေါင်းများစွာကြုတ်ပေးမယ်ဥပမာတစ်ခုကြည့်ဝိတန္တရာမင်းကြီးဟာစုစကားပုံနာဆိုတဲ့ကိုချင်းသီလမရှိတဲ့လူကြီးကိုတာသမီးကိုလှူလိုက်တာအဲ့တော့သူကဒုတိယတိလမရှိဘူးလေတိလမရှိတဲ့ပုဂ္ဂိုလ်လှူတာဟာငရင်လှုပ်သွားတယ်အလှူကံတားအညံ့တယ်သို့သောဝိတန္တရမင်းကြီးရဲ့ယင်ထဲမှာဖြစ်တဲ့တရားစွမ်းကတားမြင့်သူယင်ထဲကတရားတရားရဲ့လှုပ်ခတ်မှုကြောင့်ငရင်လှုပ်သွားတယ်အလှူကံပုဂ္ဂိုလ်ကြောင့်မဟုတ်ဘူးသူယင်ထဲတရားတရားရဲ့လှုပ်ခတ်မှုကြောင့်ငရင်လှုပ်ရတယ်။အဲ့တော့ဘယ်သူကအရေးကြီးတုံးဆိုလှူတဲ့လူကအရေးကြီးတယ်လို့ဒီလိုပဲမှတ်ထား။နော်။ဒီလိုပဲမှတ်ထား။ဖျားလောင်းနေဟာပဲတိရရှိတဲ့ပုဂ္ဂိုလ်ကြီးပဲရွေးလို့ရမယ်။ပုဂ္ဂိုလ်ဆိုတာကိုယ်လည်းမသိဘူးရွေးလို့မရဘူး။ဆိုပါစို့။ဘာပဲဖြစ်ဖြစ်စေရနာရှင်နေကသရတရားထက်တယ်မြင့်မြင့်နဲ့လှူမယ်ဆိုလို့ရှိရင်ကိုလှူတဲ့လူဟာရဟတ်မဖြစ်ဘူး။ဒီလိုမှတ်သားမှာပေါ့နော်ဒီလိုမှတ်သားစိတ်ကိုစောက်တည်နိုင်ရမှာအဲ့ဒါဒီဥက္ကတထေဟာအဲ့လိုစိတ်ကိုစောက်တည်နိုင်တယ်ဏ္ဍိကလာပြောတာတောင်မှသူ့စိတ်ထဲမှာခွဲခြားမှုမဖြစ်တော့ဘူးအားလုံးတညီတဲ့ကိုထားပြီးတော့လှူနိုင်တတ်နိုင်တဲ့အနေထားပဲသူဟာအရိယပုဂ္ဂိုလ်အနာဂတ်ပုဂ္ဂိုလ်ကြီးဖြစ်တယ်အဲ့တော့သူ့ဘဝဇာလမှာသင်္ကန်းစာယူစရာတွေအများကြီးရှိတယ်သင်္ကန်းစာယူစရာတွေများကြီးပဲတိလာစောက်တည်တဲ့နေရာမှာလဲသင်္ကန်းစာယူနိုင်တယ်တန်ခါကိုလှူတဲ့နေရာမှာလဲပဲသင်္ကန်းစာယူနိုင်တယ်စိတ်ဓာတ်ထားရင်းကျက်မှုတဲ့နေရာတွေမှာလဲပဲသင်္ကန်းစာယူနိုင်တယ်အဲ့ဒါလို့သင်္ကန်းစာယူပြီးတော့ကိုယ်ဘဝကိုယ်အနေထားကိုယ်စိတ်ဓာတ်ပြင်မအောင်ကိုယ်တိုင်ကြိုးစားကြရမှာဖြစ်တယ်တရားချစ်ခင်သူတော်စင်ပြိဿအပေါင်းတို့မိမိတို့ဘဝမိမိတို့ကောင်းမြတ်ဖို့ဆိုတာမိမိတို့ကိုယ်တိုင်ပြုပြင်ထိမ့်သိပြီးမြင့်မြတ်တဲ့စိတ်တွေကိုမွေးကြမှသာလဲမြင့်မြတ်တဲ့ဘုရားမျိုးကိုရောက်နိုင်တယ်ဆိုတာကိုယ်စီကိုယ်စီမှတ်သားပြီးတော့ကိုယ်စိတ်ဓာတ်ကိုမြင့်မအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည
်66ပြီးတော့ပြေးမယ်အလုံးအာယုံပြုပြီးတော့
အရှင်ဖေယားဖေယားတပည့်တော်တို့သည်ဓမ္မအတိညာဏ်ရရှိစေရန်ရှိတန်ကြလျက်ဓမ္မသဘင်ဆင်ရင်ကျင့်ပါပြုလုပ်ကြ၍အမတဒါနာဓမ္မဒါနာတရားအလှတော်ကိုပေးလူကြပါကုန်၏တရားတော်မြတ်ကိုယုတိလေးမြတ်စွာမမတ်သားသာအာယုန်ထားလျက်နာကြားကြပါကုန်၏တရားတော်မြတ်ကိုတတဝဝတ္ထုအစူစူတို့ဖြင့်ပေးလူပူဇော်ကြပါကုန်၏ယနေ့ယခုအာထုတ်ပြုလုပ်ကြရသောဤကောင်းမှုဤကုသိုလ်စုစုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းအထောက်ပံ့ဖြစ်ပါစေသတည်းဤကောင်းမှုဤအဖို့ဘာကကိုအမိအဖာအဖို့အဖွာဆရာသမားမှစ၍ကဘာသူကဘာသာလူနတ်မြမတတဝအများတို့အားအမြအမြဝေင့ပါကုန်၏ကုသိုလ်မြတ်ကိုစီရကြကုန်သည်ဖြစ်၍ကိုစိတ်နှဖျားချမ်းသာကြသည်ဖြစ်ကြပါစေကုန်သတည
်းအာရုံကြကြသမျှအမြအမြအမြယူတော်